9ရက်9လ2006ခုနှစ်ကျွန်တော်ဒီကကျော်ပကိမ့်ပိုင်းမှာနံပါတ်3တင်ဟာဖြစ်တဲ့ကိစ္စတင်ဟာเนาะကျွန်တော်တို့နေနေစစ်ကြည့်အောင်သူ့ရဲ့ definition လေးကိုပြောကြည့်အောင်ပဋိသင်္ဍေစားရှိသောကိစ္စအပြာတို့ကို၎င်းထိုပဋိသင်္ဍေကိစ္စအစရှိသည်ဆိုတော့သိတုပတ်တို့ဤအပိုင်းအခြားအစာအာဖြင့်၎င်းပေါင်းစု၍ယူရာယူချောင်းဖြစ်သောသင်္ဂဟသည်ကိစ္စသင်္ဂဟမည်ကျွန်တော်တို့အဘိဓမ္မာအကျော်အတိုင်းကိစ္စဆိုတာသူ့ရဲ့ definition ကိုကြည့်ရင်စိတ်စေတသိတို့ရဲ့ဆောင်ရွက်ခြင်းလုပ်ငန်းတကယ်ပြောရင်တော့ကိစ္စဆိုတာစိတ်တို့ဤဆောင်ရွက်ခြင်းလုပ်ငန်းပဲဟုတ်ပြီနော်စိတ်တွေပါပြီဆိုရင်မလွဲမသွေပါပါမှာပဲလေစိတ်တသိပ်ပါမယ်ဆိုတော့ဥပမာဆိုပါစို့ဥပိ္ခတန္တိရဏနှင့်ဟဲ့လားဆောင်ရွက်တဲ့ကိစ္စဥပိ္ခတန္တိရဏစိတ်ရဲ့ဆောင်ရွက်တဲ့ကိစ္စဒီ၅ကိစ္စဟုတ်တယ်လားပဋိသင်္ဍေကိစ္စဘဝင်ကိစ္စသုတိကိစ္စတန္တိရဏကိစ္စတရားယုံဒီ၅ကိစ္စဆိုရင်ဥပိ္ခတန္တိရဏနှင့်မှာစိတ်တသိပ်ဘယ်လောက်ရှိတယ်လဲလို့စိတ်တသိပ်ပိုင်းသင်္ဃဟကိုပြန်ကြည့်လိုက်ရင်စေပါရှင်မယ်။ဒါဆိုရင်ဒီဥပိ္ခာတန္တိရဏက၅ကိစ္စဆောင်ရွက်ရင်သူ၅ကိစ္စဆောင်ရွက်တဲ့အခိုက်တိုင်းမှာပါနေမယ်။စေတသိက်၁၀ပါးကလည်းဒီကိစ္စအတီးတီးဆောင်ရွက်မလားမဆောင်ရွက်ဘူးလားဒီလိုသိရမယ်။သကုဝိညာဉ်စိတ်ဆိုရင်သူဒီဘာကိစ္စဆောင်ရွက်လဲဆိုဒသနာကိစ္စ။ဒါဆိုရင်သကုဝိညာဉ်စိတ်မှာစေတသိက်ဘယ်လောက်ရှင်လဲကြည့်လိုက်တော့တပ္ပစိတ်ကသာဒရဏစေတသိက်၇ပါး။ဒါဆိုရင်သကုဝိညာဉ်စိတ်နဲ့အတူဖြစ်နေတဲ့တပ္ပစိတ်ကသာဒရဏစေတိတ်ခုနှစ်ပါးဒီဘယ်နှကိစ္စတက်တယ်လဲလို့ပြောရင်သူလဲတကိစ္စပဲဒသနာကိစ္စအဲ့ဒီပုံစံသိရမယ်เนาะဒါကြောင့်စိတ်စေတသိက်တို့ရဲ့ဆောင်ရွက်ခြင်းလုပ်ငန်းလို့ definition မှာရေးထားတာကိုကျွန်တော်တို့ကစေတသိက်ဆိုတဲ့သဘာဝဒီစိတ်နဲ့တွဲနေလို့သာလို့သိရမယ်တကယ်တော့ဒီကိစ္စဆိုတာဘသူတို့ရဲ့ဆောင်ရွက်တဲ့လုပ်ငန်းလဲဆိုရင်စိတ်တို့ရဲ့ဆောင်ရွက်တဲ့လုပ်ငန်းကောင်းဆောင်ဦးစီးစိတ်ကြီးကဒီလုပ်ငန်းဆောင်ရွက်တဲ့အတွေ့သူနဲ့အတူလိုက်ပြီးတော့ဖြစ်ရတယ်နောက်လိုက်စေတသိက်တို့လည်းဒီကိစ္စဆောင်ရွက်တယ်ဟုတ်ပြီနော်အဲ့တော့ကိစ္စ14ပါးတို့ရဲ့အဓိပ္ပာယ်ဆိုတာလေးကိုကျွန်တော်တို့ဖတ်ကြည့်ကြရအောင်ပဋိသင်္ဍေကိစ္စဒါဘာမှမချူအဘိဓမ္မာအကျော်တိုင်းပဲနံပါတ်1ဘဝင်ကိစ္စအဲ့ဒီအားလေးကိုတစ်ချက်ပြောခြင်းတယ်။ဥပပတ္တိဘဝကိုဆိုရသောဆိုစာရိမိတ်နေမှာဆိုလို့ဘဝသည်ပဋိစ္စသမုပ္ပါဒ်တုန်းကသင်ခဲ့တယ်ဘဝနှစ်မျိုးကာမဘဝရဲ့ဥပပတ္တိဘဝရဲ့ကာမဘဝဆိုတာဒါကျွန်တော်တို့ခုဘက်ကကြည့်ရင်တော့အခုပစ္စုပန်ကာလမှာအခုလုံနေတဲ့ကုသိုလ်အကုသိုလ်စေတနာမှန်သမျှသည်ဒါသည်ကာမဘဝဒီကုသိုလ်ကြောင့်နောင်မှာပဋိသင်္ဍေပိုတိဝိဘတ်တိဖြစ်လာတယ်ကတ္တတယုတ်တိဖြစ်လာတယ်အဲ့ဒီလိုဖြစ်တာဒီဥပပတ္တိဘဝပဲဟုတ်ပြီနော်ဒါကြောင့်ခုကျမတို့ခုအချိန်မှကြည့်မယ်ဆိုအခုပြုတ်လုံနေတာကတော့ကမ္မဘဝဒီကမ္မတွေကနေပြီးတော့ပဋိသင်္ဍေကျိုးပေးနိုင်တယ်ကံတကံရဲ့စွာကြောင့်နောင်ဘဝမှာလူခန္ဓာတော်၎င်းနတ်ခန္ဓာတော်၎င်းကျမတို့ကဒီဘဝမှာဇံမာရရင်ဇံကုသိုလ်ကြောင့်မဟေကုကုသိုလ်ကြီးကြောင့်ရခဲ့မယ်ဆိုဂရုကံကြောင့်သေဝိဒုတိယဘဝမှာမြမခန္ဓာကြီးရလာမယ်ယမခန္ဓာကြီးရလာတယ်လို့ယမခန္ဓာဆိုရင်စိတ်စေတသိက်တွေလည်းပါမယ်ရုပ်တွေလည်းပါမှာပေါ့အဲ့ဒီလိုဖြစ်တာဒီဥပပတ္တိဘဝအခုဒီနေရာနေပြန်ထောင်းရင်အခုကျမတို့ကရရှိနေတဲ့ပဋိသင်္ဍေကနေပြီးတော့အခုအချိန်ထိရရှိနေတဲ့စိတ်စေတသိက်ကံစားရုပ်တွေဒီပါလေဆိုရင်ဥပပတ္တိဘဝရှင်းပြီနော်ဒါကြောင့်အခုဒီခန္ဓာနဲ့အခုဒီဘဝကာလနဲ့ပြောရင်အခုရထားတဲ့ခန္ဓာစဉ်ကြီးကိုဘာလို့သုံးလဲဥပပတ္တိဘဝဥပပတ္တိဘဝဆိုတာဒီတနည်းအားဖြင့်ပြောရင်ဘာနဲ့အတူတူပဲလေဇာတိနဲ့လည်းတူတူပဲဇရာနဲ့လည်းတူတူပဲမရဏနဲ့လည်းအတူတူပဲထိုဥပပတ္တိဘဝခန္ဓာတို့ရဲ့အစဖြစ်ခြင်းသည်ဇာတိမီဟုတ်လားဓမ္မမိတ်ဆွေများထိုဥပပတ္တိဘဝခန္ဓာတို့ဤရင့်ရောအိုမင်းလာခြင်းသည်ဇရာထိုဥပပတ္တိဘဝခန္ဓာတို့ရဲ့ရှောကျပျက်စီးတည်ဆုံးခြင်းသည်မရဏဆိုဒီပုံစံသိထားတယ်ဟုတ်ပြီနော်ဒါကြောင့်အခုယူထားတာလေးကဥပပတ္တိဘဝကိုဆွတ်တော့ဆိုတဲ့အတွက်ကြောင့်ဥပပတ္တိဘဝရဲ့အပေါ်မှာဇာတိဆိုတာလေးလည်းရေးထားနောက်ပြီးတော့ death အဲ့ဒါဇာတိပြီးလို့ရှိရင်ကျမတို့ death လေးခံငါ death လေးမခံဘူးပုတ်ထီးလေးချတစ်ချောင်းပုတ်ပြီးရင်ဇရာ death လေးခံမရဏသူကြတော့ death နဲ့ခံရမယ်ဟုတ်ပြီနော်ဒါကြောင့်ဇရာနဲ့မရဏကတနည်းအားဖြင့်ပြောရင်အကျိုးဆက်တစ်ခုပဲเนาะဒါကြောင့် ဥပပတ္တိဘဝဆိုတဲ့အတွက်ကြောင့်ပစ္စုပန်ဘဝမှာဖြစ်နေဆိုဒီဘဝအစပြီးဇာတိဟုတ်တယ်လားဒီဘဝမှာပဲအခုအချိန်ဒါဇာတိဆိုတာဘယ်ကာလလဲအဘိဓမ္မာနဲ့ပြောရင်ဒါပဋိတန်တိဟဲ့လားဇရာနဲ့မရဏဆိုတာဘိဓမ္မာသဘောနဲ့ပြောရင်ပဝတိဟုတ်ပြီနော်အခုအချိန်မှာဆိုရင်ကျမတို့မှာမရဏမဖြစ်သေးဘူးဇရာပဲဖြစ်နေအဲ့တော့ဒီဇာတိဇရာမရဏဆိုတာဒီပစ္စုပန်ဘဝမှာဖြစ်နေတဲ့ခန္ဓာအစဉ်လို့ပြောတဲ့အတွက်ကြောင့်ဒီထဲမှာရုပ်တွေရောမပါဘူးလားရူပခန္ဓာလည်းပါတယ်ဟုတ်လားဝေဒနာခန္ဓာဆိုတဲ့ဝေဒနာစေတသိက်ကောတင်ញခန္ဓာဆိုတဲ့တင်ညာစေတသိက်ကောကျင်းစေတသိက်50ဆိုတဲ့တင်ဟာရခန္ဓာတွေရောဟုတ်လားစိတ်တွေဆိုတဲ့ဝိညာဉ်နဲ့ခန္ဓာရောမပါဘူးလားဒါဆိုရင်ခန္ဓာ5ပါးပဲပေါ့ခန္ဓာ5ပါးဒါကြောင့်လက်သေးခွင်းထဲမှာဥပပတ္တိဘဝကိုစွတ်တော့ပစ္စုပန်ဘဝနဲ့ဖြစ်နေတော့ခန္ဓာအစဉ်ဤဆိုပြီးလက်သေးခွင်းပိတ်အဲ့ဒီခန္ဓာအစဉ်သည်အကျိုးတရားလားအကြောင်းတရားလားအကျိုးတရားဘယ်နဲ့အကြောင်းဖြစ်မလဲအကျိုးဟုတ်တယ်လားဒီခန္ဓာကြီးကိုပြင်လို့ရသေးလားမရတော့ဒါအကျိုးတရားဆိုတော့ဒါဝိဘက်ခန္ဓာရယ်ပေါ့ဝိဘက်ခန္ဓာကြီးဒီအကျိုးတရားဖြစ်တဲ့အတွက်ကြောင့်ဒီအကျိုးခန္ဓာကြီးကဘယ်လိုပုံစံညောင်းဖြစ်လာလဲကံအရှိန်ရှိသည်များကလပတ်လို့အဲ့ဒီကံကဘယ်ကံလဲအတိတ်ကံဟုတ်လားအဲ့ဒီအတိတ်ကံအရှိန်ရှိသည်များကံအရှိန်ရှိသည်များတဘဝလုံးခန္ဓာအစဉ်အစက်မပြတ်ဖြစ်ဖို့အကြောင်းကိစ္စဒီပါလေဘဝင်ကိစ္စဒါကြောင့်ဘဝင်ဆိုတာဒီရထားတဲ့ဘဝကြီးကိုတည်တတ်အောင်စောင့်ရှောက်တယ်လို့အဘိဓမ္မာ level 1ကဒီလောက်ပဲသိရတယ်ဟုတ်ပြီနော်ရထားတဲ့ဘဝကြီးကိုကံရှင်ရှိသမျှကလပ်ပတ်လုံးတည်တတ်အောင်စောင့်ရှောက်ခြင်းကိစ္စဒီဘဝင်ကိစ္စဒါကိုတီကာ level ကျတော့အဲ့ဒီလိုရထားတဲ့ဘဝကြီးကိုတည်တတ်အောင်စောင့်ရှောက်တယ်လို့ရေခွင်မရှိတော့သူကျတော့နည်းနည်းလေးခက်မြင့်မြင့်ရေးရမယ်ဥပပတ္တိဘဝကိုစွတ်တော့ပစ္စုပန်ဘဝ၌ဖြစ်နေသောခန္ဓာအစဉ်ဤကံအရှိန်ရှိသမျှကံအရှိန်ရှိသမျှစွာလေးကိုကြည့်ခြင်းအပြင်ဒါသည်အကျိုးလားအကြောင်းလားအကျိုးတရားစွာသိရမယ်ကံအရှိန်ရှိသမျှဇဘဝလုံးခန္ဓာအစဉ်ဤဘဝင်ဆိုတာသည်ဘဝမှာဘယ်နှကြိမ်ဖြစ်လဲကြိမ်များစွာပဋိသင်္ဍေဆိုတာတော့ဒီဘဝတစ်ခုမှာကြိမ်နေဒါကြောင့်ဒီနေရာမှာဇဘဝလုံးခန္ဓာအစဉ်လိုင်းကြမှာအစက်မပြတ်ဖြစ်ခြင်းအကြောင်းရှင်းပြီနော်အစက်မပြတ်ဖြစ်နေတယ်ဆိုတဲ့အတွက်ကြောင့်ကံရှိန်ကတစ်နှစ်ပဲရှိမယ်ဆိုရင်တစ်နှစ်လုံးတောက်လျှောက်ပေါ့ဟုတ်လားကံရှိန်ကတဏှာကြီးလောက်ပဲကြံတော့တယ်ဆိုရောတဏှာကြီးပဲဖြစ်မှာပေါ့ကံရှိန်ကကဘာ900ဆိုရောကဘာ900လုံးပေါ့ကံရှိန်ကကဘာပေါင်း14000ဆိုရော14000ပဲနားလဲပြီနော်အဲ့ဒီအချိန်တစ်လျှောက်လုံးမှာဘဝင်ကိစ္စဘဝင်ကိစ္စဘဝင်ကိစ္စဆောင်ရတဲ့စိတ်တွေဒီညည်အရင်ကဲ့သို့ခဏတိုင်းခဏတိုင်းဖြစ်နေမလားမဖြစ်နေဘူးဒီ idea ဝင်သွားရမယ်နားလဲပြီနော်ဒါကြောင့်စာအုပ်ဖတ်တယ်ဆိုတာအဲ့ဒီလိုလေးနားလဲဒီစာဘိုက်လေးရဲ့စာကြောင်းလေးကကိုယ့်အကိုဝင်သွားတယ်နင်းမို့ဆိုဒါကြီးကိုဒီတိုင်းဖတ်နေဘတော်မှမစွဲဘူးနားလဲပြီနော်တစ်ခေါက်ပြန်ဖတ်မယ်ဥပပတ္တိဘဝကိုဆိုအပ်သောပစ္စုပန်ဘဝ၌ဖြစ်နေသော
ခန္ဓ
ာတွေဖြစ်နေသောဘဝလုံးခန္ဓာတွေဖြစ်နေသောဘဝင်ကိစ္စဘဝင်ကိစ္စဆိုတဲ့အတွက်ကြောင့်ဘဝအစမှာဘာစိတ်စဖြစ်လဲပဋိသင်္ဍေပဋိသင်္ဍေပြီးရင်ဘဝင်15ချိန်16ချိန်ဖြစ်ဟုတ်ပြီနော်ဘဝင်15ချိန်16ချိန်ပြီးလို့ရှိရင်ဘာဖြစ်မလဲအဲ့ဒီဘဝင်ပြီးလို့ရှိရင်အာယုံနဲ့ဓွာရလာတိုက်ပြီတိုက်တဲ့အတွက်ကြောင့်ဘဝင်ကဆလနာဘဝင်ကုပိစေတာဝိဖြစ်စပြီဟုတ်ပြီနော်ပထမကပဋိသင်္ဍေဒါပဋိသင်္ဍေဝိဖြစ်စင်လေးကိုပြောရင်ပဋိသင်္ဍေပြီးရင်ဘဝင်15ချိန်16ချိန်ဒီ idea လေးဝင်ပြီးတော့ဖတ်ရင်သိလွယ်သွားပြီဒါဓမ္မမေရှင်တို့သိစေခြင်းနဲ့နော်ဒါကြောင့်ပဋိသင်္ဍေဒါဘဝအစပြီးခဲ့တဲ့ဘဝကဒီဘက်ကသုတိပဋိသင်္ဍေပြီးတာနဲ့ဘဝင်15ချိန်16ချိန်ဒီထိကပဋိသင်္ဍေကိစ္စဒီထိကဘဝင်ကိစ္စပြီးပြီဆိုရင်ဝိထိစပြီဟုတ်ပြီလားဒါဒီအတိတ်ကံကြောင့်ဖြစ်တာဒီဒီဘဝရဲ့အစပဋိသင်္ဍေဒီဘဝမှာပဲဘဝင်15ချိန်16ချိန်မှာပထမဘဝင်ဒုတိယဘဝင်စသည်ဖြင့်သွားတော့မယ်ဟုတ်ပြီနော်အဲ့ဒါပြီးတာနဲ့အာယုံနဲ့ဓွာရတိုက်ပြီဆိုတော့ဘဝင်ကဆလနာဘဝင်ကုပိစေတာဒီမှာအတိတ်ဘဝင်မလာသေးဘူးမရှိရအောင်ဒါတနည်းအားဖြင့်တိတ္တဘဝင်မပါဘူးဆိုတဲ့ကဒီဝီထိသည်သကုဓွာရဝီထိဖြစ်မလားမနောဓွာရဝီထိဖြစ်မလားပင်စဓွာရဝီထိတွေဖြစ်မလားမနောဓွာရဝီထိဖြစ်မလားမနောဓွာရဆိုတဲ့ idea ဝင်ရမယ်ဘဝင်ကဆလနာဘဝင်ကုပိစေတာစ လာလာပြီအဝဇံမနောရတာဝဇံရေးရတော့ဟုတ်လားဒီမှာပင်စရတာဝဇံအဝဇံဆိုနှစ်ခုရှိမယ်ပင်စရတာဝဇံရှိမယ်မနောရပင်စရတာဝဇံဆိုတာပင်စသွားတာဝီထိနဲ့ဆိုင်မယ်မနောရတာဝဇံဆိုတာမနောရတာဝီထိနဲ့ဆိုင်ဒါကြောင့်မနောရတာဝဇံမနောရတာဝဇံဆိုတဲ့အတွက်ကြောင့်မနောရတာဝီထိမနောရတာဝီထိဟိဆိုရင်သူ့မှာပါတဲ့ဝီထိစိတ်ဒီ၃မျိုးပဲရှိရမယ်ဟုတ်လားမနောဓာရဝိဇ္ဇံရေဇောရေစကားယုံရေဟုတ်လားဒါဝီထိကိုခြေထားအောင်ကျွန်တော်တို့ပြန်ပြောရတယ်ပင်စဓာရဝီထိဟေ့တာဆိုရင်ပင်စဓာရဝိဇ္ဇံပြီးရင်သကုသောတာဂါနစိန်ဝါကာယဝိညာဉ်တစ်ခုခုကတစ်ခုဆိုတာပင်စဝိညာဉ်ပြီးရင်တံပရိဆိုင်တန်ဒီရဏဝုတ်သောဇောတရားယုံဝီထိစိတ်9မျိုးပါတယ်နားလဲတယ်နော်မနောဓာရဝီထိဆိုရင်ဝီထိစိတ်3မျိုးပဲလာမယ်ဆိုတော့မနောဓာရဝိဇ္ဇံပြီးလို့ရှိရင်ဇောအဲ့ဒီဇောကဘဝနိကံတိကလောဘဇောခုနှစ်ချိန်ဇောတို့ဒီပဂတိရိုးရိုးအခါခုနှစ်ချိန်အဲ့ဒီခုနှစ်ချိန်သောဇောကဘာနဲ့ဇောတာလဲဆိုရင်ကုသိုလ်ဇောနဲ့စခဲ့တာမဟုတ်တတဝါနဲ့တတဝါနဲ့ဘဝစမှာအကုသိုလ်နဲ့စတယ်အကုသိုလ်မှာလဲလောဘဒေါသမောဟမှာလောဘဇောနဲ့စတဲ့အကျွဲကြောင့်ဟိုချစ်စိတ်ပိုင်းတော့ကအာဟုသူစိတ်တွေထဲမှာလဲဘယ်အာဟုသူစိတ်ကိုအရင်ဆုံးဟောလဲလောဘဇောဒါကိုဒီရမိသွားတာလောဘဇောလောဘစိတ်ကိုပြီးလို့ချင်းဒေါသစိတ်ကဘာလို့ဒေါသစိတ်ဒီဒွိဟိတ်ဒါကြောင့်သူနဲ့ဒွိဟိတ်ချင်းဒူတဲ့အတွဲကြောင့်ဒေါသမှုစိတ်ကိုဒုတိယဟောတယ်ပြီးတော့မှဧကဟိတ်စိတ်ဖြစ်တယ်မောဒါဒီ idea ဝင်ရမယ်ဘဝနိကံလေးကလောဘဇောခုနှစ်ကြိမ်ပြီးလို့ချင်းတရားယောနှစ်ကြိမ်ကြခြင်းလဲကြမယ်မကြခြင်းလဲမကြဘူးထို့နောက်ဘဝင်အများဆိုပြီးသွားလိုက်ပြီဟုတ်ပြီနော်ဇာကဘာဝီထိလဲလို့ပြောရင်ဘဝအစမှာဖြစ်နေတဲ့ပဋိသင်္ဍီဝီထိဆိုမြင်နေခဲ့ရဟုတ်ပြီနော်အဲ့ဒါပြီးသွားလို့ရှိရင်အဲ့ဒီပုံကောဒီပုံစံနဲ့သွားထားပြီဆိုတဲ့နေရာမှာထူးခြားချက်ကတော့ရှိမှာပေါ့ကာမဘုံသားဆိုရင်တရားယုံပါမယ်ရူပဗျမာတို့ဘာလို့ဆိုရင်တရားယုံမပေါဒီ idea တော့ဝင်နေရမယ်တရားယုံတို့မိသည်ကာမဇောကာမသတ္တဝါကာမအာယုံသုံးချက်စုံမှသာကြာရမှာဟုတ်ဟုတ်ပြီနော်ဒီတဘာဝကိုသိနေခဲ့ရအဲ့ဒါပြီးတော့ဗျမာသာဆိုရင်ဒီမှာမပေါကဲထားကြစို့အဲ့ဒါပြီးလို့ရှိရင်ဗျမာတွေပါတွေဗျမာတို့နတ်တို့ဆိုရင်ပုထင်ရှားဘွားကနေဖြစ်တယ်ဆိုတဲ့အတွက်ကြောင့်သူတို့ဒီအချိန်မှာပဲအသိကိုမြင်ခဲ့မယ်ဆိုလို့ရှိရင်သက္ခုဒွာရဝီချင်းဆက်ဖြစ်မယ်ဟုတ်လားဒါကြောင့်ဒါသည်ပဋိသင်္ဍေဝီထိနောက်ပိုင်းကျတော့ပဝုဒ္ဓိပိုင်းဆံရလာတော့မယ်ပဝုဒ္ဓိလို့ပြောလို့ရှိရင်တော့ဒီအချိန်မှာဖြစ်တာသည်အာယုံ6ပါးဒွါရ6ပါးလာတိုက်တဲ့အချိန်မှာဖြစ်မယ်ဝီထိစဉ်မဟုတ်လားဒါကြောင့်ဒီနေရာမှာဒီမှာဖြစ်တာသည်တကယ်လို့ပင်စဒွါရဝီထိတာဖြစ်ခဲ့မယ်ဆိုရင်ဒီနာဒပပြီးပင်စဝိညာဉ်ပေါ့ကျွန်မဒါခြုံရေးလိုက်တာဒါဟာတခုခုသွားလိုက်မယ်ပြီးရင်တံပရိဆိုင်တန်တီရဏဝုတ်သောသောကြာယုပြီးရင်ဘဝင်ပြန်ကြသွားမယ်အဲ့ဒါပြီးသွားလို့ရှိရင်တကယ်လို့မနောဓာရဝီတိဖြစ်ခဲ့မယ်ဆိုရင်ဘဝင်ကဆလဲနာဘဝင်ကုပိစေတာမနောဓာရဝဇံသောကြာယုဟောလားဒီမှာသောက9ကြိမ်နေပေါ့သဘောပေါက်ပြီနော်အဲ့ဒီမှာမှပဝတ္တိမှာမှဘဝရဲ့နောက်ဆုံးဖြစ်သွားပြီနောက်ဆုံးဖြစ်သွားပြီဆိုရင်မရဏတဏ္ဍပေါ့ဟုတ်ပြီနော်ဒါတော့ဒီနေရာကဏ္ဍတွေကကြည့်ပဝတိကာလပဝတိကာလမှာအသက်မသေးသေးဘူးရှိနေမယ်ကဏ္ဍနားလဲပြီနော်တကယ်လို့မရဏတဏ္ဍသိခြင်းနဲ့နှီးကပ်သွားပြီဆိုလို့ရှိရင်နော်မရဏတဏ္ဍဝီထိကြရင်ဗျာလေးပြောင်းသွားမယ်ဆိုရင်ဒီနေရာမှာသိကြံနေအချိန်မှာအစင်းမြင်ပြီးတင်တာအောင်မရှိဘူးလားအတန်နားထောင်ရင်းနဲ့သိတာတွေလည်းရှိတာပဲစိတ်နဲ့ပဲတွေးကြံရင်းနဲ့လည်းသေးတာရှိမယ်ဆိုတေကံနိကာမလည်းလေ6ဓာရမှာ6အာယုံလာမှာပေါ့တကယ်လို့အတိတ်ကကံအာယုံလာခြင်းနာမျိုးဖြစ်လာခဲ့မယ်ဆိုရင်တော့မနောဓာရဝိသိပဲဖြစ်မယ်ဟုတ်ပြီနော်ပစ္စုပန်ကာလမှာပဲဟာလားဒီနေရာမှာအစင်းသင်္ကန်းလူရင်းနဲ့ဒါမှမဟုတ်သားသမီးတွေအစင်းမြင်းရင်းနဲ့ပဲသိရမယ်ဆိုစကုဓာရဝိသိချပြရမှာပဲနားလည်ပြီနော်အဲတကယ်လို့တရားသာနာထောင်ရင်းတော့၎င်းငိုတန်နေကြားပြီးတော့သိရတာမျိုးဆိုရင်သောတာဒွာရဝီထိဟုတ်ပြီလားအဲတကယ်လို့မွှေးပြန့်တဲ့ပန်းနံလေးတွေဟာအလားမွှေးတိုင်နံလေးတွေဓာရီရှူပြီးတော့တော်၎င်း ဓမ္မမို့လို့ရှိရင်အစာတော့အနံ့နေဒါမို့လို့ရှိရင်ကိုယ့်ရဲ့ကျင်ကြီးကျင်ငယ်အနံ့နေဒါမို့လို့ရှိရင်လည်းစေးရုံရဲ့အနံ့နေဒါမျိုးတွေရှူပြီးတော့တရတာမျိုးဆိုရင်တော့ခန္ဓာရွာတာဝီချိဒါမို့အစိမ့်ဝီရှူရင်းနဲ့တရတာမျိုးရောဒီသဘောတွေပဲဟုတ်လားအစာတော့မှလည်းဒီတိုင်းပဲနော်ကောင်းတာလေးစားပြီးတော့လည်းသိချင်းသိမယ်မကောင်းတာတွေစားပြီးတော့လည်းကောင်းတာစားပြီးတော့ဟုတ်လားသဘိုးနဲ့နေတာမျိုးစူစကားတို့ကြတော့ကောင်းတာတွေစားရင်းနဲ့တည်သွားတာပဲဟုတ်တယ်နော်အဲခုနလိုမကောင်းတဲ့စေးဝါးတွေပါတွေစားတော့ပြီးတော့မှဖြစ်ရတာမျိုးဆိုရောဒီလိုသဘောပါပဲလေနောက်ဆုံးဒီနေရာမှာကိုယ်စိတ်နဲ့တွေးကြံရင်မနှောတော်တာဝိသုအဲ့ဒီနေရာကျရင်ချူကြချက်ကဒီနေရာလေးမှာမရဏတဏ္ဍသောငါးချိန်လို့ပြောင်းလိုက်ရင်ကိစ္စပြက်ရောရှင်းပြီနော်ဒါဆိုရင်ဒါဘဝအစဝိသုဒါဘဝမှာဟုတ်လားမသိမချင်းဖြစ်နေတယ်ဝိသုဟုတ်ดิနောက်ဆုံးသေကံဒီဝီထိကြတော့မရဏတဏ္ဍဝီထိအဲ့ဒီမရဏတဏ္ဍဝီထိမှာတော့စကားယုံပြီးဘဝင်ခံပြီးလို့ရှင်ဘာလာပြီလေသုတိတချို့ဆိုဘဝင်အောင်မကြဘဲနဲ့သုတိရှိတာတွေရောမရှိဘူးလားတချို့ဆိုစကားယုံအောင်မကြဘဲနဲ့သုတိကြတာရှိတယ်နော်ဒီပုံစံသွားမယ်နားလည်ပြီနော်အဲ့ဒီလိုလေဓမ္မမိတ်ဆွေတို့မြင်ထားပြီးတော့မှအခုဓမ္မတို့ကစိတ်တို့ရဲ့ဆောင်ရွက်တဲ့ကိစ္စတွေဝီထိဆိုတဲ့အတွက်ကြောင့်ဒါအာယုန်နဲ့တော်ရတိုင်ရင်ဖြစ်တဲ့စိတ်အစဉ်တန်းဒီပဋိသင်္ဍေဝီထိကတော့အတိတ်ကံအရှင်ဆုံးဖြစ်လာမယ်စိတ်အစဉ်တန်းဟုတ်လားမဟုတ်လားအတိတ်ကံအရှင်ဆုံးဖြစ်တာဘယ်နည်းနဲ့ရလဲပဋိသင်္ဍေနေရဘဝင်နေရ15 16တည်းပြီးရင်ဟိုဘက်ကဘဝင်ကဆလနာဘဝင်ကုပ္ပစေတာဆိုအတိတ်ကံနဲ့မဆိုင်တော့ဘူးအာယုံနဲ့ द्वारा တိုက်ရင်ဖြစ်တယ်ဝီထိနားလည်ပြီနော်ဒါကြောင့်စိတ်တွေမှာနှစ်မျိုးရှိမယ်အတိတ်ကံကြောင့်ဖြစ်တဲ့စိတ်ရှိမယ်အာယုန်နဲ့ द्वारा တိုက်ပြီးဖြစ်တဲ့စိတ်တွေရှိမယ်။အတိတ်ကံကြောင့်ဖြစ်တဲ့စိတ်က၃မျိုးပဲရှိမယ်။ပဋိသင်္ဍေစိတ်၊ဘဝင်စိတ်၊သုတိစိတ်။ဟုတ်ပြီနော်။အဲ့တော့ဘဝအစမှာပဋိသင်္ဍေဆိုတာတစ်ခါပဲဖြစ်မယ်။စိတ်တဲ့ခဏတစ်ချက်။ဟုတ်လား။နောက်တစ်ခုသုတိဆိုတာလည်းဘဝတစ်ခုမှာတစ်ချိန်ပဲဖြစ်မယ်။စိတ်တဲ့ခဏတစ်ချက်ပဲ။သို့တော်လည်းဘဝင်ဆိုတာကတော့ကံချိန်ရှိသမျှကလပတ်လုံးဘဝတစ်လျှောက်လုံးမှာအစမပြတ်ညည်ရအရင်ကဲတို့ဖြစ်ဒီ idea ဝင်သွားရမယ်ရှင်းပြီနော်အဲတန်နဲ့စိတ်တွေဒီစိတ်သုံးခုတို့စီအာယုန်နဲ့ဇွာရတိုက်ပြီးဖြစ်တဲ့စိတ်တွေမဟုတ်တဲ့အတွက်ကြောင့်သူတို့ကိုဝီထိမုတ်စိတ်လို့ခေါ်မယ်ဟုတ်ပါလားအဲတန်နဲ့စိတ်တွေအကုန်လုံးကတော့အာယုန်နဲ့ဇွာရတိုက်တဲ့အတွက်ကြောင့်ဝီထိစိတ်ဒါကြောင့်ဝီထိစိတ်တွေရဲ့အစကိုပြောပါလို့ပြောရင်အာဝတ်ဇံကစတဲ့အတွက်ကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားစိတ်တို့ရဲ့ဆောင်းတဲ့လုပ်ငန်းကိစ္စ14ပါးကိုခေါ်တဲ့နေရာမှာနံပါတ်1ပဋိသင်္ဍေကိစ္စနံပါတ်2ဘဝင်ကိစ္စပြီးလဲပြီးရောအာဝတ်ဇံကိစ္စဆိုတာမြင်သိခြင်းလို့ဒါကိုပြောပြနေတာနားလည်ပြီနော်အဲ့ဒီလိုလေးသိမှအခုဌာနဆိုတာကိစ္စပြီးရင်ဌာနရောမရှိဘူးလားကိစ္စ14ပါးပြီးရင်ဌာန10ပါးဆိုတာသင်ရတော့မယ်အဘိဓမ္မာတော့ငါတော့ကိစ္စကိုအဓိကထားမေးတယ်ဌာနဆိုတာမမေးဘူးတိကကြောကြရင်ဌာနဆိုတာဘာလဲသိရတော့ဟုတ်ပြီနော်ဒါကြောင့်ကျမဒါကိုအလကားပြောနေတာမဟုတ်ဒီဝီထိစဉ်ချပေးနေတဲ့အတိတ်ပဲဒါသိရမယ်ကဲအဲ့တော့ကျမတို့စက်ကြည့်မယ်အာဝဇံကိစ္စအာဝဇံကိစ္စဆောင်ရွက်တဲ့စိတ်ပေါင်းဘယ်လောက်လဲနှစ်ပါးအခုပဋိသင်္ဍေကိစ္စဆောင်ရွက်မဲ့စိတ်ကိုယ့်အကုန်မရရင်မလို့မရတဲ့သူက16လို့တို့ထားရမယ်ဟုတ်ပြီနော်ဘဝင်ကိစ္စဆောင်ရွက်မဲ့စိတ်ကရော16ပါဟုတ်ပြီနော်အာဝဇံကိစ္စဆောင်ရွက်မှာနှစ်ပါးဗာနဲ့ပါပင်စသွားတာဝဇန်းနဲ့အဲ့တော့မတိတဲ့သူကပရေကောမလေးခန့်မရေရထားပေါ့အဝဇန်းတွေဟုတ်ပြီနော်ပကောမမပင်စသွားတာဝဇန်းမနှောတော်တာဝဇန်းအဲ့တော့ဖတ်မယ်စိတ်အစဉ်ကိုဘဝင်ဤအစွမ်းဖြစ်ဖြစ်ခွင့်မပေးဘဲဝီထိစိတ်ဖြစ်ခြင်းကမြွတ်စေခြင်းကြည့်ပါအောင်အဝိဇ္ဇံရဲ့သဘာဝကိုကြောက်ပုတ်လေးကိုမောကြည့်လိုက်ပါအောင်အဝိဇ္ဇံရဲ့သဘာဝသည်ဘဝင်ပြီးတာနဲ့လာဦးလားအဝိဇ္ဇံဖြစ်လိုက်တာနဲ့နောက်ထပ်ဘဝင်ဖြစ်ခွင့်ရှိလားဒါကြောင့်စိတ်အစဉ်ကိုဟုတ်ပြီနော်ဝီထိစိတ်ဖြစ်ဝီဘဝင်ဤအစွမ်းဖြစ်ဖြစ်ခွင့်မပေးတော့ဘူးဒါကြောင့်အဝိဇ္ဇံစလိုက်တာနဲ့ဘဝင်ဖြစ်ချေမရှိတော့ဘဲနဲ့ဘာဖြစ်ပြီလဲအဝဇံစပြီဆိုတဲ့ကဝီထိစိတ်စပြီဖြစ်တဲ့အတွေ့သူ့နောက်ကပါတဲ့စိတ်တွေအကုန်လုံးဒီဝီထိစိတ်တွေကြီးပဲဒါကြောင့်ဝီထိစိတ်ဖြစ်ခြင်းကညွတ်တယ်လို့လည်းသုံးတယ်သင်ကျင်တယ်လို့လည်းသုံးတယ်စကလုံးလေးကိုသိနေရမယ်အဲ့ဒီလိုလေးသဘောလေးကိုနားလဲမှအဲ့ဒီစာလုံးအတိုင်းကျက်လို့ရတယ်နားလဲပြီနော်အဲ့ဒါကြောင့်စာကြည့်ရတယ် ရှင်းရှင်းသင်အပ်သောကျမ်းစာသည်နောက်နောက်သင်အပ်သောကျမ်းစာကိုကျေစုပြုတယ်ရှင်းစာတွေမကြည့်ခဲ့ဒီနေရာမှာဘာမှမသိဘူးနော်ကိုယ့်အကိုကျက်လို့မရအောင်ခဲနောက်တစ်ခုအာဝဇံကိစ္စပြီးသွားတာနဲ့အခုဘာလာပြီလဲဒီနေရာမှာပိစဝိညာဉ်ဟုတ်လားပိစဝိညာဉ်စိတ်ပေါင်းဘယ်လောက်ရှိလဲ10ပါးရှိတယ်ဟုတ်လားအကုသလဝိဘက်မှာပိစဝိညာဉ်5ပါးအာဟိကုသလဝိဘက်မှာပိစဝိညာဉ်5ပါးပေါင်းလိုက်ရင်ပိစဝိညာဉ်စိတ်တွေ10ပါး10ပါးမှာသကုဝိညာဉ်စိတ်ကအကုသလဝိဘက်မှာဒီအာဟိကုသလဝိဒါကြောင့်ဆက်တွေ့ဒါကြောင့်အရင်တော့အလွတ်ကျက်ရတာသကုဝိညာဉ်တွေသောတာဝိညာဉ်တွေကာနဝိညာဉ်တွေဇိမ်ဝဝိညာဉ်တွေကာယဝိညာဉ်တွေဘာတွေပိစဝိညာဉ်တွေစိတ်အခုတော့ဆက်တွေ့လို့ပြောရင်အကုသိုလ်အကျိုးမြင်သည်စိတ်ဟုတ်လားမခံရဲသောကုသိုလ်ရဲ့အကျိုးမြင်သည့်စိတ်ဘယ်အချိန်မှာအကုသလဝိဘက်သကုဝိညာဉ်ဖြစ်တယ်လဲအနိဋ္ဌာယုံနဲ့မြင်တဲ့အခါဘယ်အချိန်မှာအဟိကုသလဝိဘက်သကုဝိညာဉ်ဖြစ်တယ်လဲအိဋ္ဌာယုံနဲ့အတိအိဋ္ဌာမျက်စိနှလုံးရှိလို့မြင်သည့်စိတ်နှစ်ပါးဖြစ်တာမဟုတ်ဒီ idea တွေဝင်လာမယ်နော်ဓမ္မမေဆွေကတီဃာ level လောက်ရောက်လာပြီဆိုအဘိဓမ္မာရဲ့နည်းနည်းတဲ့အပိုင်းလေးတွေသိလာပြီတီဃာကျော်သေးသေးချာချာကြေပွန်တဲ့ပုံကိုယ်တိုင်းတွေအဘိဓမ္မာဆရာဆရာမှပြန်လုပ်လို့ရသွားပြီဟုတ်ပြီနော်သူ့ idea မအောင်တော့ဘူးသဘောပေါက်လားအဘိဓမ္မာလည်းအောင်ရုံသက်သက်အတ္တိကာကြလည်းတပွဲတော်လေးနဲ့ဆိုဆရာစာပြန်လို့ရတော့အမှားတွေအများကြီးပါကုန်တော့နားလဲပြီနော်ဒါကြောင့်တတ်အောင်သင်သွားမယ်ဒါကြောင့်ခုလာမှာအဝဇံကိစ္စပြီးဘာလာတော့မယ်ပိစဝိညာဉ်လာတော့မယ်အဲ့ဒီမှာသကုဝိညာဉ်တွေသည်ဒသနာကိစ္စသောတာဝိညာဉ်တွေသည်တဝနာကိစ္စကာယဂါနဝိညာဉ်တွေသည်ဒါယနာကိစ္စဇိမ်ဝဝိညာဉ်တွေသည်ကာယဝိညာဉ်တွေသည်ဖူဒနာဒါကြောင့်ဇတနာကနေဖူဒနာထိ၄ကနေ၈ထိကိုဒေါင်းလိုက်ဆွဲချထားဘေးနာမှာပင်စဝိညာဉ်လို့ရေးထားလိုက်သဘောပေါက်ပြီနော်ဒါပင်စဝိညာဉ်နေရဲ့ဆောင်ရွက်နေမဲ့ကိစ္စတို့သည်၅မျိုးရှိမယ်ဒါပေမဲ့အဲ့ဒီ၅မျိုးလုံးကိုပင်စဝိညာဉ်ဆောင်ရွက်တာမဟုတ်နော်သူစကုဝိညာဉ်တွေသည်သူကိစ္စသူသွားတဲ့အတွက်ကြောင့်ဒါသည်တကိစ္စစီတတ်တာမဟုတ်ဘူးလားဟောတကိစ္စဆိုတာပေါ်လာပြီနားလဲပြီနော်ကဲအဲ့တော့ဖတ်မယ်ဇတနာကိစ္စဆောင်ရွက်တာဘယ်စိတ်သကုဝိညာဉ်တွေးဟုတ်ပြီလားသကုဝိညာဉ်တွေးဆိုဘာနဲ့ဘာနဲ့တိုက်ပြီးဖြစ်ဟမ်အဲ့လိုမပြောနဲ့တော့သကုဓွာရနဲ့ရူပါယုံလားတော့ဒီမှာပါပြီဘယ်လိုရေးထားလဲသကုဓွာရ၌ရှုမြင်ခြင်းကိစ္စကိုပါဠိလိုဓတ္တနာအဲ့ဒီလိုသိနေရမယ်ဟုတ်ပြီနော်ကဲဒါဆိုလွယ်ပြီးပြောတော့တဝနာကိစ္စရခြင်းကိစ္စလို့မရေးလဲစားခြင်းကိစ္စတူတူပဲပေါ့နော်ဒါတို့စားတယ်ဆိုတာဟဲ့လားဒီတိုင်းလဲဝါပြီးတော့လဲစားတယ်ရက်ပြီးတော့လဲစားတယ်မြိုပြီးတော့လဲစားတယ်ပုံစံအကုန်လုံးရှိရယ်နော်ကဲတိုက်တာရေးနောက်ရက်တယ်ဆိုရှေးအသုံးနဲ့ရေးထားတော့အခုကျမတို့ကဒါလေးကိုရစားခြင်းကိစ္စလို့ရင်းရောရတာပေါ့နော်ကုသနာကိစ္စသင်္ဆာဝိညာဉ်ပြီးဘုသူအလှဲဟောဝိသိဇဉ်လေးကိုကြည့်ပြီးပြောသွားတံပရိဆိုင်ဒါကြောင့်တံပရိဆိုင်ဆိုတာဒီဘယ်ဓာရဝိသိမှာပဲပါတယ်ဝိုက်ပုတ်မှာပြန်ကြည့်ပင်စဓာရဝိသိမှာပဲပါတယ်ဆိုတဲ့အတွဲကြောင့်ပင်စဓာရဝိသိဆိုတာပင်စဓာရမှာပင်စာယုံလာမှာဒါဆိုရင်တံပရိဆိုင်ဆိုတာသကုဓာရဝိသိမှာရောပါမှာလားပါမလားပါမလားသကုဓာရဝိသိမှာဆိုရင်သူဒီဘယ်အာယုံကိုလက်ခံမှာလဲရူပါယုံကိုလက်ခံသောတာဓာရဝိသိကြရင်ပါအောင်မှာပဲဒါကြောင့်သတ္တာယုံကိုလက်ခံမယ်ကာဏဓာရဝိသိကြရင်လည်းပါမှာပဲဆိုရင်ကာဏယုံကိုလက်ခံမယ်ဇိမ်ဝဓာရဝိသိကြရင်ရတ္တာယုံကိုလက်ခံမယ်ကာယဓာရဝိသိကြရင်ခုဒ္ဒပါယုံကိုလက်ခံမယ်မနောဓာရဝိသိကြရင်အဲရောမပြောနဲ့ကျွန်မတမင်မှားအောင်ပြောတာမနောဓာရဝိသိမှာသံပရိဆိုင်ပါလားမပါတဲ့အတွက်ကြောင့်ဓမ္မယုံကိုလက်ခံတယ်လို့လာမပြောနဲ့ဒါကြောင့်တံပတိဆိုင်ဆိုတာဘယ်ဓွာရမှာပဲပါလဲပင်စဓွာရဝီထိဖြစ်တဲ့အတွက်ကြောင့်အာယုံဘယ်နှပါးကိုလက်ခံလဲ၅ပါးပင်စာယုံလို့ရေးရတော့တယ်ဟုတ်ပြီနော်သူ့ရဲ့အလေးအဓိပ္ပာယ်ကတံပတိစနဆိုတာလက်ခံတယ်ဒါကြောင့်ဘယ်လိုရေးလိုက်လဲပင်စဓွာရ၌နားလေသွားပြီเนาะအရင်တော့သင်တာနဲ့မတူတော့ဘူးဓမ္မမိတ်ဆွေတို့ ်ညင်ကွင်းကျဲနေပြီစာသင်လို့ကောင်းသွားပြီဟုတ်လားအပြီးထဲမှာအခုသင်္ကန်းစားလို့အဲ့လိုသွားပြောလို့ရမှာမရောထွက်ပြေးကုန်ရမှာဟုတ်လားကဲတန်ဒီရဏနေရာလေးကြည့်ကြပါအောင် Facebook ကိုမောကြည့်ပါအောင်တန်ဒီရဏဆိုတာပိစဒွါရဝီထိမာယောပါလာပါတယ်နော်ဟဲ့လားမနောဒွါနာဝီထိမာယောပါလာဟောမပါဘူးဟုတ်ပြီနော်အဲ့တော့ဒီနေရာမှာတန်တိရဏကိစ္စဆိုရင်တော့ပင်စတော်ရမှာပဲပါမယ်မနှောမှာမပါဘူးဟုတ်ပြီနော်အဲ့တော့ကြည့်ပါအောင်သူကြတော့လေတံပရိဆိုင်ဒီခံယူအပ်ပြီးတော့ဒါကြောင့်သူ့မှာဘာပါရမလဲပင်စာယုံဆိုတဲ့အဓိပ္ပာယ်ပါမယ်ဟုတ်လားဒါကြောင့်ပင်စာယုံကိုကောင်းစွာနှိုင်းချိန်စုံစမ်းတကယ်လို့အမိဓမ္မာသင်္ကာစားလူတွေကြတော့လှအောင်မေးတာပေါ့စုံစမ်းထောက်လန်းတတ်တဲ့ဟုတ်လားစေလို့မင်းတန်တိရဏပေါ့လက်ခံတယ်လို့ပြောရင်အဲအဘိဓမ္မာသင်္စမှာအဲ့လောက်ပဲပြောရတယ်ဟုတ်ပြီနော်ကဲတန်တိရဏကိစ္စပြီးရင်ဘာကိစ္စဘိုင်းဘုတ်ကိုကြည့်ပါအောင်ဝုတ်ထောကိစ္စဆိုတာဘေဝဒွာရဝီထိမှာပဲပါမှာလဲမနောဒွာရဝီထိမှာပါပါမလားဟောဒါကြောင့်ဝုတ်ထောလဲဒီထဲမှာပဲကဲတော့ဖတ်မယ်သာသင်ဝုတ်သောအထိသည်ဘေဒွာရမှာပဲရှိလေပင်စဒွာရဒါကြောင့်ဒီနေရာမှာပင်စဝိညာဉ်နေရာတရင်တော့သက္ခုဝိညာဉ်ဆိုရင်ပင်စာယုံရေးခွင့်မရှိရူပာယုံတစ်မျိုးတည်းဟာလာဒီနေရာမှာကာယဝိညာဉ်ဖြစ်ခဲ့မကျော်ရင်တော့ဖုဒ္ဓဘာယုံတစ်ခုတည်းတံပရိဆိုင်တန်ဒီရဏဝုတ်သောအထိကြရင်ပင်စာယုံပင်စဒွာရဝဇန်းကြရင်လည်းပင်စာယုံမယ်မြင်နေရမယ်ဟုတ်ပြီသဘောပေါက်လားဓမ္မမိတ်ဆွေများရှင်းနေနော်ကဲအဲ့ဒါပြီးလို့ရှင်ဇောကိစ္စ white book ကိုကြည့်ဇောကဘေဒွာရဝီထိတွေမှာပါလေပင်စဒွာရမှာလည်းပါမယ်မနောဒွာရမှာလည်းပါမယ်နားလည်ပြီနော်အဲ့တော့ဖတ်ကြစို့အာဒါကြောင့်အာယုံ6ပါလုံးမဟုတ်ဘူးလားအာယုံ6ပါလုံးဖြစ်တဲ့ကြောင့်ဒီမှာအပင်စာယုံလို့မရေးတော့ပဲနဲ့ဘယ်လိုရေးပြီလဲအာယုံ၌နားလည်နေရမှာဟုတ်ပြီနော်အာယုံ၌ခိုးတော့ကိစ္စအဟုန်ကြီးစွာပြေးသွားသောယောက်ျားကဲ့သို့ဆိုလက်သက်ခွင့်နဲ့ဆက်ထားဥပမာဟုတ်လားအဟုန်ကြီးစွာနဲ့ပြေးသွားတဲ့ယောက်ျားတွေခြေပနလန်းလန်းလေဟမ်အများကြီးလန်းမှာပေါ့ဟုတ်ပြီလားဟုတ်ပြီနော်သဘောပေါက်နေရမယ်နော်ခြေလန်းနေအများကြီးလန်းမှာပေါ့အဲ့ဒီနေရာမှာမှအာယုသူ့ရဲ့ဇောစာအချိန်ဟုန်နဲ့ဖြစ်တယ်လို့သုံးသွားတယ်အချိန်ဟုန်နဲ့ဖြစ်တယ်ဆိုပေမဲ့တဲ့စွားတွေရှိကြတယ်တဲ့တချို့ဟုတ်လားအချိန်နဲ့ပြေးသွားတဲ့ယောက်ျားမှာတနည်းအားဖြင့်အလျားခုံတဲ့ယောက်ျားမျိုးဆိုရင်ပချိန်တလန်းနေနေလေခုံရလားမခုံရဘူးလားဟုတ်လားအဲ့ဒီလိုရောမခုံရဘူးလားအဲ့ဒီလိုတလန်းနေနေအကျယ်ကြီးခုံဖို့ဆိုရင်အနောက်ကသူ့ရဲ့အချိန်ပါလားမပါဘူးခြေလန်းနေခြေလန်းနေအများကြီးလာပြီးမှတစ်ချိန်ထောက်ပြီးတာနဲ့ဝုန်းဆိုခုံလိုက်ရင်အဲ့ဒီဒီမှာတလန်းနေသူ့တလန်းပြီးဘလောက်ဝေးလဲဆိုတာအလျားခုံကြရင်တိုင်းလားမတိုင်းလားဒီလိုမဟုတ်ပဲနဲ့တန်တန်ပြေးရင်တော့ခြေလန်းနေအများကြီးဒါကြောင့်အကျင့်များစွာဖြစ်စေဆိုတဲ့စကားလုံးပါလားအကျင့်များစွာဆိုတာဒီဘယ်လိုဘယ်နဲ့ကျင့်တွေကိုပြောမှာလဲအကျင့်များစွာဆိုတာဘယ်လိုမျိုးကိုပြောတာလဲဘယ်နဲ့ကျင့်တွေပါမလဲဒကျင့်နဲ့ပို့ရင်အကျင့်များစွာပေါ့ဟုတ်တယ်လားဟုတ်ရဲ့လားဒကျင့်နဲ့ပို့ရင်ဘယ်ထဲထည့်ရလဲအကျင့်များနှစ်ကျင့်ကိုလည်းအကျင့်များစွာအဲ့တော့ဇောမှာနှစ်ကျင့်စောတဲ့ဇောရှိလားမရှိဘူးလားနှစ်ကျင့်စောတဲ့ဇောရှိသလားအဲ့ဘယ်နားလေးလဲအဲကြားဘူးတယ်လို့လို့ပဲနှစ်ကြိမ်စောတယ်စောတယ်အဲအနာဂံပုဂ္ဂိုလ်တို့ရဲ့ဒီရောဒတမပတ်မဝင်စားမိနေဝတိညာနာတိညာယရဏကုသိုလ်စောနှစ်ကြိမ်ဟုတ်တယ်နော်နှစ်ကြိမ်မရှိဘူးလားနှစ်ကြိမ်လည်းရှိတယ်ဟုတ်ပြီနော်သုံးကြိမ်စောတဲ့စောရှိလားရှိတယ်လေဟာလာမဲ့စောတစ်ကြိမ်ပြီးဖိုစောမှာတိခပုဂ္ဂိုလ်ဆိုရင်သုံးကြိမ်ဩမရှိဘူးလားလေးကြိမ်စောတာရောရှိလားသမရှိဦးတယ်ဝတိဘောရှင်ဇာနလာပြီဖြစ်တဲ့မြတ်စွာဘုရားတို့ဆိုဘယ်နဲ့ကျိန်လဲဟုတ်လားဟုတ်လားဟုတ်လားဟင်မရှိဘူးလေးကျိန်သမရှိဦးတယ်မရှိဘူးလား ကာမဇောရီထဲမှာလေဝတိဘောရှင်ဇာနာလာပြီဖြစ်တော်မြတ်စွာဘုရားရှင်မောကလန်စတော်ပုဂ္ဂိုလ်တို့တကုစားပြတိဟာကိုပြရာဝဲဇန်ရင်ဟာကိုစင်ရင်တော်ပြစ်ဆွဲခဏဝီတိနာ၄ချိန်ဖះဆို၄ချိန်ရှင်မောကလန်ဆိုရင်ဩမြင်ပြီနော်၅ချိန်ဆိုတဲ့ဇောရီရှင်မောကလန်လည်းရှိမယ်မရဏာတနာဇောလည်းရှိမယ်ဟုတ်ပြီနော်ဟုတ်ပြီနော်ဟုတ်လားမရဏတဏ္ဍဇောကြတော့မြေယဝိထုကိုအာနေသောအခါ6ကြိမ်သောရင်အာယုံအာနေသောအခါ9ကြိမ်သောရင်ပဂတိယိုယိုအခါဟုတ်ပြီနော်အကြိမ်များစွာဇာနာတမဘတ်ဝိထိ၌ဇန်ဇန်ဟုအကြိမ်များစွာဖလတမဘတ်ဝိထိ၌ဟိုဘိုဟုအကြိမ်များစွာအဲ့လိုမျိုးတွေရှိဘူးလားရှိသားတယ်လို့တစ်ကြိမ်မဲသောတာရောရှိလားသေးဥစွာဇံရသောဇံသောတည်းချင်းသေဥစွာမဲ့ရသောမဲ့သောတည်းချင်းဤရောဓသမပတ်မှထသောအခါအနာဂါမိဖို့သောတည်းချင်းအရဟတဖို့သောတည်းချင်းအဘိညာဉ်ဝီထိ၌အဘိညာဉ်သောတည်းချင်းဟောသောနဲ့ပတ်သက်ရင်အဲ့ဒီမှာအချိန်များစွာဖြစ်လင်းဆိုရင်နှစ်ကနေမြားလေးထိုးထားလိုက်နှစ်ကနေပြီးနှစ်အချိန်များစွာရဲ့အရှိမနှစ်ကလေးရေးပြီးတော့မြားထိုးလိုက်နှစ်ချိန်ကနေကြောက်ရှာမရှိဘူးလားရှိကျင်းစောတဲ့သောရှိလားရှိဦးတော့ဘိုးကျင်းစောတာမရှိဦးတော့အဲသွားပြီးအကြောင်းအကြောင်းလေးဖြစ်နေဦးမှာဆိုနှစ်ကျင်းရှိမယ်သုံးကျင်းရှိမယ်လေးကျင်းရှိမယ်ငါးကျင်းရှိမယ်ဖြောက်ကျင်းရှိမယ်ခုနှစ်ကျင်းရှိမယ်ပြီးရင်အကျင်းများစွာကစကျင်းဒီလိုသွားတာဟုတ်ပြီတကျင်းနဲ့လည်းမရှိဘူးလားတကျင်းနဲ့ဖြစ်တဲ့ဇောတွေကအားမရှိတာလားအားရှိတာလေအားရှိတာတွေကြီးပဲမဲ့ဇောတကျင်းနဲ့မှာပဲမဲ့ကိစ္စလေးချက်တောင်ဆောင်ရွက်သွားတယ်ရှင်းပြီနော်အဖို့သောတစ်ချိန်ဆိုတဲ့နေရာမှာဒီရောဒတမဘက်ကထလိုက်တဲ့အချိန်လေးမှာဟုတ်ပြီနော်ကြည့်တော့ပါပြီအဘိညာဉ်သောတစ်ချိန်ဆိုရင်ကိုယ်ဒိဋ္ဌန်ထားတဲ့အတိုင်းကြီးဖြစ်သွားလားမဖြစ်သွားဘူးလားဒါကြောင့်တစ်ချိန်နဲ့သောတဲ့သောတွေဒီအားနေတဲ့သောလားအားကြီးတဲ့သောလားအားကြီးတဲ့သောဒါကြောင့်အချိန်နဲ့အလျားခုံချလိုက်တဲ့ယောက်ျားလို့တနှမ်းနေပြီမယ်ဟလာပန်းဆွလို့ရလားမရဘူးလားရသွားပြီနားလေပြီနော်ကြည့်အဲ့ဒီလိုစာအုပ်ကြည့်ရတယ်ကြည့်သောပြီးရင်ဘုသူကိစ္စဒရာယုံဟုတ်လားဒရာယုံကိစ္စတို့ဒီပိစ္ဆဘောရဝီထိမာရောပါလားမနောဒရာဝီထိမာရောပါရေကေဖတ်ကြစုထိုထိုဇောတိသာတိသောအာယုံကိုအာယုံပြုရေအမှန်ယူခြင်းအဘိဓမ္မာရောကတော့ဇောခံစားပြီးတော့အာယုံကိုထက်မှန်ခံစားတဲ့စိတ်ဒီတိုင်းလဲရေးလို့ရတာပဲဟုတ်ပြီနော်ဒီတိုင်းရေးလို့လဲရတယ်ကဲဒရာယုံပြီးပြီဆိုလို့ရှိရင်ဘာကြမယ်ဘဝင်းမယ်မတည်သေးဘူးဘဝင်းနေပြန်ကြမယ်ဟုတ်လားပြီးရင်အာယုန်နဲ့ဒွာရတိုက်ရင်တခါပြန်ဖြစ်ပြီးတော့မှကံကုံနဲ့အချိန်ကြတော့မှဘာဝင်မလဲသုတိသုတိကြရင်ပါလေဩနားလေသွားပြီပေါ့နော်ပြစ္ဆုတ်ပံဘဝကနေပြက်ပြားချုပ်ဆုံးသေးလို့နေလို့မရင်းရင်လဲရှော့ကြပျက်စီးသေဆုံးခြင်းကိစ္စလို့ရင်းရောရတယ်နော်ဒီတိုင်းဣတိမေရွေးမဟုတ်ကိုနားလေတယ်လို့ရေးဒီညာလေးတွေကကိစ္စမရှိဘူးကဲအဲ့ဒါပြီးရင်ကိစ္စအလုံးပေါင်း14ပါးပြီးသွားပြီရှင်အဲ့ဒါပြီးလိုင်းပိတ်လိုက်ပါဦး